ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်ရောဂါနဲ့အခမ်းရောဂါစီးချိုပတ်သက်မှုကြောင်းပြောပြထားပါတယ်။ကိုဗစ်ရောဂါကာလမှာစီးချိုရှိထားသူတွေကိုဗစ်ပိုဖြစ်တာမတွေ့ရပေမဲ့ဖြစ်လာရင်တော့ပိုပြင်းထန်တာပိုအသေးဆုံးတာတွေ့နေရတာမို့ကြိုတင်ပြင်ဆင်ဖို့လိုတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။စီးချိုရှိသူတွေကိုဗစ်ပိုမဖြစ်တာနဲ့ဖြစ်လာရင်တော့ပိုအသေးဆုံးတာကိုဘယ်လိုတွေ့ရှိထားပါလဲ။စီးချိုနဲ့ဘယ်လိုအခမ်းရောဂါတွေကြောင့်ကိုဗစ်ဖြစ်လာခြင်းဘလောက်များများသေဆုံးနေပြီးဒါကိုကာကွယ်နိုင်ပါလား။ဒီအကြောင်းမြန်မာနိုင်ငံစီးချိုသွေးချိုယောဂအသင်းဥက္ကဋ္ဌစီးချိုအထူးကုဆရာဝန်ကြီးနဲ့ဂုံတူးဆောင်ပါမောက္ခဒေါက်တာတင့်ဆွေလက်ကိုကျွန်တော်ဝင်းမင်းကမေးထားပါတယ်။ဟုတ်ကဲ့စီးချိုသွေးချိုအထူးကုဆရာဝန်ကြီးပါမောက္ခဒေါက်တာတင့်ဆွေလက်ခင်ဗျာကျွန်တော်တို့အခုဒီကိုဗစ်ယောဂါဖြစ်နေတဲ့ပြင်းထန်နေတဲ့ကာလမှာပေါ့နော်ယောဂအခမ်းရှိတဲ့သူတွေကသေဆုံးမှုအများဆုံးဖြစ်တာကိုတွေ့ရပါတယ်ဆရာအထူးသဖြင့်တော့စီးချိုရှိနေသူတွေလည်းအဓိကပါနေတာပေါ့နော်အဲ့ဒီခါကျတော့ဒီယောဂရှိတဲ့သူတွေအတွက်ဘယ်လိုမျိုးနေထိုင်ပြင်ဆင်လှုပ်ဆောင်တဲ့ရှောင်းတဲ့နေရာတွေကိုကျွန်တော်တို့ဒီနေ့အဓိကပြောမှာပါဆရာအဲ့တော့ပထမဆုံးအရေးကြီးဆုံးဆိုရင်ဆရာဘယ်ချက်ကိုစပြီးထောက်ပြကြလဲ
တကယ်ဒီကိုဗစ်ကာလမှာစီးချိုရှိတဲ့သူတွေကဘယ်လိုနေထိုင်ရမလဲဆိုတာတကယ်ပြဿနာလေဒါတကယ်တွေ့နေရတဲ့အခြေအနေပါစီးချိုသွေးချိုနဲ့ပတ်သက်လို့ကတော့ကမ္ဘာမှာရှိတဲ့ထုတ်ပြန် paper စီကိုကျွန်တော်လိုက်ဖတ်တော့တာမန်အဖြစ်ဆိုရင် diabetes mellitus ဆိုခေါ်တဲ့စီးချိုသွေးချိုယောဂါကကိုယ်ခံကတာမန်လူတဲ့ပုံပြီးတော့နည်းတတ်တယ်ပေါ့ immunity မှာသူပြဆိုရင်မွေးရပါပေါ့ innate immunity မှာသူကကိုယ်ခံကချို့တက်တတ်တယ်ပေါ့ကျွတ်တက်တဲ့ကြောင့်မို့ပြင်းပြင်း virus infection တွေပေါ့ virus ကြောင့်ဖြစ်တဲ့ယောဂပိုးတွေသူတို့ကပို့ပြီးတော့ရလွယ်တယ်ပေါ့တို့ပါဆိုညာလေအခုကျွန်တော် paper လိုက်ဖတ်ကြည့်တော့တော့တဲ့တိတော့ covid မှာကြတော့စီးချိုရှိတဲ့လူကစီးချိုမရှိတဲ့လူကပို့ပြီးဖြစ်တယ်ဆိုတာနိုင်ငံတော်များကမတွေ့ဘူးပေါ့သူပြဆို covid စခဲ့တဲ့သူပြ data တွေက paper တော်များထွက်တယ်ထွက်တော့အဲ့မှာသူတို့လူပေါင်း 8,000 ကျော်လေ့လာထားတဲ့ထဲမှာကိုဗစ်ဖြစ်တဲ့လူတွေမှာသူတို့စီးချိုဘယ်လောက်နှုန်းဖြစ်လဲလို့ကြည့်လိုက်ရင်စီးချိုရှိုံတက်တက်နဲ့တော့စီးချိုရှိတဲ့လူကတော့စီးချိုမရှိတဲ့လူတွေပို့ပြီးကိုဗစ်ပိုဖြစ်တယ်ဆိုတာအခုရိမတွေ့သေးဘူးပေါ့အဲ့ဒီတစ်ခုကတော့နည်းနည်းလေးကျန်တဲ့တွေ့နေကြဟန်နဲ့တော့ထူးဆန်းတယ်ပေါ့ကိုဗစ်မှာကြားတဲ့အခါကျတော့စီးချိုဖြစ်လို့ပိုဖြစ်တယ်လို့တော့မရှိဘူးပေါ့ဒါအမေရိကဒေတာလည်းဒီလိုပြောတယ်အင်္ဂလန် UK ကဒေတာလည်းပြောတယ်အဲ့တော့သူပြစီးချိုအများကြီးဖြစ်တယ်ကျွန်တော် March April မှာဖြစ်ခဲ့တဲ့အီတလီနိုင်ငံကထွက်တဲ့ paper ကြီးဆိုရင်အဲ့ဒီစီးချိုမှာကိုဗစ်ဖြစ်တဲ့နှုန်းနာကဂျန်နပူလီချင်းတဲ့တောင်သူကနည်းနည်းနည်းကျင်သေးတယ်
ဟုတ်ကဲ့ဆရာဒီယောဂအခမ်းအကြောင်းသူတပြင်းစီးချိုကြောင်းပေါ့နော်သေဆုံးနှုန်းတက်တာတော့သေကြတယ်ဆရာဘလူကြောင်းအခုလိုတက်ရတာလဲဆရာ
စီးချိုယောဂရှိတဲ့သူကကိုဗစ်ယောဂရပြီဆိုရင်တော့ဂျန်နဲ့စီးချိုမရှိတဲ့လူတွေတဲ့ဆိုင်ပို့ပြီးတော့ဆွပီးရပေါ့ပြင်းထန်တဲ့ယောဂအဆင့်ပို့ပြီးတော့ရောက်တိုင်နဲ့တေပြောက်တဲ့နှုန်းနာလည်းပို့ပြီးတော့များတယ်ပေါ့အဲ့ဒါတော့တကဘာလုံးမှတွေ့တယ်ပေါ့အဲ့တော့ဆိုတော့အမျိုးသား1နဲ့အမျိုးသား2ပေါ့ကမ္ဘာမှာကျွန်တော်တရားမှာ95ရာခိုင်နှုန်းကအမျိုးအစားနှစ်စီးချိုသွေးချိုယောဂါပေါ့ဒါခန္ဓာကိုယ်တွေကနေပြီးတော့အင်ဆူလင်အာနိဒင်ကျသွားတဲ့အကြောင်းချက်ရှိတဲ့လူတွေပေါ့အဲ့အမျိုးအစားနှစ်စီးချို type 2 diabetes ပေါ့ဒါပေမဲ့ paper တစ်ခုမှတော့ဗာတွေ့လဲဆိုတော့အဲ type 1 diabetes ပေါ့ငယ်ငယ်တည်းကနေပြီးတော့ခန္ဓာကိုယ်တွေကအင်ဆူလင်လုံးဝမထွက်တော့နီးပါပေါ့ဖြစ်နေတဲ့လူတွေပေါ့ pancreas ကလုံးဝပျက်စီးနေတဲ့လူတွေပေါ့အဲ့ဒီအမျိုးအစားတစ်စီးချိုသွေးချိုယောဂါလူနာတွေကလည်းပိုဖြစ်တယ်လို့ paper တစ်စောင်မှတော့တွေ့တယ်ပေါ့ဒါမှအများစုကတော့လူကြီးမှာဖြစ်တာအမျိုးအစားနှစ်ဆိုတော့အမျိုးအစားနှစ်ကိုပဲလေ့လာထားတော့အမျိုးအစားနှစ်တွေမှာတော့ယောဂဖြစ်ခဲ့လို့ချင်း covid positive ဖြစ်သွားပြီဆိုရင်တော့စီးချိုရှိတဲ့သူတွေကပိုပြီးသူများမရှိတဲ့သူတွေဆိုရင်ပိုပြီးတော့ပြင်းထန်တဲ့ severity လို့ပြောတဲ့ severe လို့ခေါ်တဲ့ယောဂပိုဖြစ်တယ်နောက်ပြီးတော့ ICU ထဲရောက်တဲ့နှုန်းနာပိုများတယ်နောက်ပြီးတော့တည်တဲ့နှုန်းနာပိုများတယ်ပေါ့
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာမြန်မာနိုင်ငံမှာအခုဒီယောဂခံထားမှုစီးချိုကြောင်ပေါ့နော်တေဆုံးကနှုံးတယ်ကဘာမှာဖြစ်နေတဲ့နှုံးနေတာရှင်ကြည့်ရင်ရောဆရာဘယ်လိုနေတာရှိလဲ
အဲ့တည်တဲ့လူတွေကိုပြန်ကြည့်လိုက်လို့ရှိရင်ကျွန်တော်ဗမာယူမာကကျမယူစရာထုတ်ထားတဲ့စည်ရင်းစရာကအခု2020အောက်တိုဘာလ20ရက်အထိမှာအဲ့ဒီတုန်းကကြတော့တည်တဲ့လူပေါင်း945ယောက်တည်ခဲ့တဲ့အချိန်မှာကိုမော်ဘီဒီတီလို့ပြောတဲ့ဆရာကြောတာဆရာမေးတဲ့ငကိုကနေပြီးတော့ယောဂခံရှိတဲ့လူတွေကအဲ့တည်တဲ့လူတွေရဲ့92ယောက်ရင်တော့ယောဂတစ်ခုမှတစ်ခုတော့ရှိကြတာတွေပဲအဲ့တော့ဗာယောဂတွေဖြစ်များလေလို့ပြောထားရင်တော့ကျမယူရတာထုတ်ပြန်ထားတဲ့ကိန်းဂဏန်းရဆိုရင်တော့43.9%ခန့်တုန်းကသွေးတိုးနဲ့နှလုံးသွေးကြောကျင်းတဲ့ယောဂနှလုံးယောဂတွေရှိတယ်တဲ့ဆိုတော့အဲ့ဒါအများဆုံးပဲအဲ38.3%ကစီးချိုသွေးချိုယောဂရှိတယ်ပေါ့ အဲအဲ့မှာ၃တက်သမာခုနှစ်ရာခိုင်နှုန်းကတော့ကင်ဆာယောဂါခံရှိတယ်ပေါ့အော်တိုဝါလာ၂၂နှစ်နေတော့ထုတ်ထားတယ်သတင်းစာမှာတရားဝင်ထုတ်ပြန်ထားတယ်ကင်ကနာကျွန်တော်တို့ကမှရတယ်နောက်ဆုံးသတင်းရောက်တာပဲဒါပေမဲ့ကမ္ဘာမြေတိုင်းနဲ့တွေ့ကြည့်လိုက်ရင်ကမ္ဘာနိုင်ငံတွေမှာလည်းတနင်္ဂနွေနေ့တိုင်ငံတော့ကွာတယ်သူပါဆိုများများသောဖြင့်တော့၃၀ပတ်ဝန်းကျင်တော့၃၅ပတ်ဝန်းကျင်တော့အ ါ့
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာစီဂျိုရှိတိုင်းဒီသိဆုံးမှုများနိုင်သလားပေါ့နော်ဒါကိုကာကွယ်နိုင်လားကြိုပြီးတခုထိန်းထားနိုင်လားပေါ့
စီဂျိုရှိတိုင်းတော့လည်းသိတာမဟုတ်ဘူးပေါ့ကျွန်တော်တို့အတွေ့အကြုံရတော့စီဂျိုရှိတော်များလည်းစီဂျိုထိန်းသိမ်းမှုမကောင်းတဲ့လူပေါ့ diabetes control ပေါ့ glycemic control မကောင်းတဲ့လူတွေပေါ့အဲ့ဒီလူတွေကပို့ပြီးတော့စီဂျိုထိန်းသိမ်းမှုကောင်းတဲ့လူတွေဆိုင်ထိန်းသိမ်းမှုမကောင်းတဲ့လူတွေတို့ဆိုလာလေပြတို့တွေများနေတဲ့လူတွေပေါ့တို့တွေများနေတဲ့လူတွေကသိတဲ့လူများတယ်ပေါ့အဲ့တော့ကိုဗစ်ကာလမှာအခုစီဂျိုဘာတွေ့နေလဲဆိုရင်စီဂျိုမရှိသေးတဲ့လူတွေကလည်းစီဂျိုဖြစ်လာတယ်ယောဂအစ်စ်ဖြစ်လာတဲ့လူတွေပိုများလာတယ် stress တွေကြောင့်မလို့ stress တွေအများကြီးပါတော့ပေါ့နောက်ကျန်တဲ့ဆေးဝါးတွေကြောင့်တချို့ဆေးဝါးတွေလည်းစီဂျိုပိုဖြစ်စေတဲ့ဆေးဝါးတွေပေါ့နောက်ပြီးတော့ physical activity ပေါ့လူတွေက lockdown တွေလုပ်ထားတယ်အိမ်ထဲမှာနေရတယ် exercise မလုပ်ရဘူးအဲ့တော့ကိုယ်လက်လှုပ်ရှားမှုတွေနည်းတယ်စိတ်တွေကတောကတွေရောက်နေတယ်ဒီကြားမှာစားတဲ့အစားအစာတွေကလည်းကျန်မာရေးနဲ့မညီညွတ်ဘူးစီဂျိုပိုပြီးတော့ဆိုးတဲ့စီဂျိုဖြစ်စေတဲ့အစားအစာတွေဖြစ်နေတယ်ပေါ့အဲ့ဒါကြောင့်စီဂျိုနှုတ်မှမရှိသေးတဲ့လူကလည်းပို့ပြီးတော့ခတိုင်းတဲ့ဆိုင်စီဂျိုတွေ့လာတယ်မကျွန်တော်တို့စီကန်းနေမှာဆိုရင်လာလိုက်ဒီနေ့ဒီနေ့ကိုခတိုင်းတော့ဆိုလို့ရှိရင်လူနာအစ်စ်ပေါ့စီဂျိုမဖြစ်သေးဘဲစဖြစ်တဲ့ဆိုလူနာကဒီနေ့ကိုလူနာတရားမှာတယောက်ကနေယူ6ပတ်နေယူ10ရက်လောက်ထဲမှာလူနာအစ်စ်လာတော့ညလေအခုကျွန်တော်တို့ဟိုစီကန်းနေမှာ OBD တွေမှာလာတာပါတွေ့တယ်ဆိုတော့15ရာခိုင်နှုန်း20ရာခိုင်နှုန်းလူနာတစ်တီလာလာတရားမှာဒီလို15ရာအောင်ရောက်နေစလောက်ကလူနာတစ်တီလာနေတာတွေ့ရပေါ့အဲ့ဒါနံပါတ်၁နံပါတ်၂ကစီဂျိုတူဂျိုရှိပြီးတော့ဒီကိုတော့တောက်စင်းနဲ့တောက်နေတဲ့လူတွေက control အောက်ကိုပြီးတော့သူတို့တောက်စင်းရနေပြီးတော့ insulin ပြောင်းပြီး or insulin ထပ်ပြီးတောင်းထိုးရတဲ့လူနာတွေများလာတယ်နောက်တစ်ခုက insulin ထိုးနေတဲ့လူတွေကလည်း insulin ခန္ဓာကြီးလိုတာတဲ့ dose ပမာဏပိုပြီးများလာတာတွေတွေ့တယ်ပေါ့ဆိုတော့စီဂျိုเนี่ยโควิดอ่ะไอ้ตัวဆက်သွက်မှုတွေရှိတာကျွန်တော်တွေ့ရပေါ့အဲ့တော့အဓိကပါလူလဲဆိုတော့ကိုဗစ်မဖြစ်ခင်ကာလတွေကကျူပြီးလူကပြင်ဆင်ထားဖို့လူတယ်ကိုယ့်ရဲ့ချီချူတူချူကောင်းအောင်ထိန်းသိမ်းဖို့လူမယ်ပေါ့
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ